ဥရောပသမဂ္ဂရဲ့ EU ရဲ့ထိတန်းတန်တမာတက်ကာယာကောလတ်နဲ့ဥရောပကောင်စီကြီးကဲအန်တိုနီယိုကော့စတာတို့ဟာသူတို့လုပ်ငန်းတာဝန်တွေစတင်တဲ့ပထမဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းနိုင်ငံကီးမြို့ကိုသွားရောက်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့ယူကရိန်းနဲ့တူရပ်တည်ပြီးအကူအညီတွေအပြည့်အဝဆက်ပေးသွားမယ်ဆိုတဲ့သတင်းစကားကိုရှင်းရှင်းလင်းလင်းပြောဖို့ကျွန်တော်တို့ဒီကိုလာခဲ့တာဖြစ်တယ်လို့ EU ကောင်စီအကြီးအကဲအန်တိုနီယိုကော့စတာကသူတို့နဲ့တူလိုက်ပါလာတဲ့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲသုံးတဲ့နေပါကြာမြင့်လာပြီးအန်ဒီအကြီးမားဆုံးရင်ဆိုင်နေရချိန်မှာ EU ခေါင်းဆောင်အသစ်တွေအနေနဲ့ယူကရိန်းဆွေရောက်ကိုခိုင်မာဆက်လက်ထောက်ခံတယ်ဆိုတာကိုပြသချင်နေတာပါ။ယူကရိန်းနိုင်ငံရဲ့အခြေအနေကအလွန်ကိုစိုးရိမ်စရာကောင်းကြောင်းဒါပေမဲ့ရုရှားဘက်မှလည်းကြီးကြီးမားမားပေးဆက်ခဲ့ရတယ်ဆိုတာရှင်းပါတယ်လို့အက်စတိုနီးယားဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ကောလတ်ကပြောပါတယ်အမေရိကန်မှာလာမဲ့ဇန်နဝါရီလမှာထရမ့်အစိုးရတက်တက်လာပြီးနောက်ပိုင်းအမေရိကန်စီကအကူအညီတွေနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်နေတယ်လို့ယူကရိန်းအစိုးရအနေနဲ့လည်းငြိမ်းချမ်းရေးသဘောတူစာချုပ်ကိုမထိုးခြင်းမဲ့ထိုးလာရနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေလည်းဖြစ်နေပါတယ်ခင်ဗျာ